မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုတို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တပတ်ကြာရန်နာထားရတဲ့မူဆယ်တရ၅မိုင်ကုံသွဲရေးစုံကိုအခုပြန်လည်ဖွင့်လှစ်နိုင်ခဲ့ပေမဲ့လို့ကုံသွဲမှုအခြေအနေဟာပုံမှန်အနေထားကိုမရောက်သေးဘူးလို့မူဆယ်ခရိုင်အာဏာပိုင်တွေကပြောပါရယ်တိုက်ပွဲကာလအတွင်းလန်တရာရွေ့ရွှဲမှုနဲ့လမ်းလုံခြုံမှုမရေရာသေးတဲ့အခြေအနေကြောင့်ကုံစီစီးဆင်းမှုရပ်တန့်နေတယ်လို့လည်းဆိုပါရယ်မူဆယ်မြို့နယ်ဟာအခြေအနေတည်ငြိမ်လာပြီလို့ဆိုပေမဲ့ဘုံပေါက်ပွဲမှုနဲ့ကြိုးကြားပစ်ခတ်မှုတွေရှိနေသေးတာကြောင့်ဒေသခံတွေစိုးရိမ်နေရဆဲလို့ဒေသခံတွေကပြောပါရယ် VOA သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုဆက်သွယ်မေးမြန်းသတင်းပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါစီရီတင်းမှနေဆဲဖြစ်တဲ့ရှမ်းမြည်နယ်မြောက်ပိုင်းဒေသမူဆယ်ခရိုင်မူဆယ်မြို့မှာပြစ်ခတ်တိုက်ခိုက်မှုအခြေအနေငြိမ်သက်သွားလို့မူဆယ်တရ၅မှန်ဂုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဆိုပေမဲ့ပုံမှန်နေသားကိုမရောက်သေးဘူးလို့မူဆယ်ခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကနေ VOA ကိုခုလိုပြောပါရယ်
ကျွန်တော်တို့26ရက်နေ့ကနေစပြီးတော့မှဒီကုန်စည်ကူးတန်းရောင်းဝယ်မှုတွေဒါပေါ့ပုံမှန်သွားရောက်နေပါတယ်ဗျအခုလက်ရှိအချိန်မှာကဒီ28ရက်နေ့မှာတော့အမေရိကန်ဒေါ်လာကုန်သွယ်မှုတန်ဖိုးက3တန်းကျော်ပဲရှိတာပေါ့နော်အခုမနေ့ကတော့2တန်းကျော်ကျော်ပဲရှိတယ်ဗျာ 1.9000 ဆိုတော့3တန်းနီးပါးလောက်ပဲရှိတာပေါ့ပုံမှန်ကုန်သွယ်မှုရဲ့4ဘုံတစ်ဘုံလောက်ပဲဟိုဒါဖြစ်တာပေါ့
ကျခင်မူဆယ်တရ၅မှန်ကုန်သွယ်ရေးစုံကနေကုန်သွယ်မှုပမာဏအားဖြင့်တရက်ကိုဒေါ်လာ73တန်းကနေ15တန်းဝန်းကျင်ထိရရှိခဲ့ပေမဲ့လည်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းအခုဆို3တန်းနီးပါးလောက်သာရှိနေတယ်လို့ဦးစော်မင်းကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တောင်ပလောင်မြူရာလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA မြန်မာမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့စတဲ့အဖွဲ့တွေကနေဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့လို့ဂုံသွေးရေးစုံကြီးနဲ့ရင်ငယ်စစ်ဆေးရေးဂိတ်တွေကိုခေတ္တပိတ်ထားရပြီးဂုံသွေးမှုရပ်ဆိုင်းနေရာကနေနိုဝင်ဘာလ26ရက်နေ့မှာစတင်ဖွင့်လှစ်နိုင်ခဲ့တာပါလက်ရှိဂုံသွေးရေးသွက်လမ်းတရားတွေယိုယွင်းနေတဲ့အခြေအနေကြောင့်ဂုံစီစီစဉ်မှုနှေးကွေးနေတယ်လို့ဦးစော်မင်းကဆက်ပြောပါရတယ
်ဒီလမ်းကြောင်းတစ်လျှောက်မှာရှိနေတဲ့ဒီကျွန်တော်တို့ကစားတွေကိုသူတို့ကမိုင်းခွဲထားတဲ့အတွက်စကားချန့်ခံမှုကြောင့်ကျွန်တော်တို့ဒီပုံမှန်လာနေကြဒီတွဲသားတွေပေါ့နော်22ဘင်းရင်တွေကချက်တန်းလို့နေရတဲ့အတွက်ကြောင့်မလို့သူတို့ကဒီ22ဘင်းရင်လည်းပဲပေါ့နော်အဲ့ဒီလိုပစ္စည်းတွေကိုပြန်ကျဲ့ပြီးမှတောလာတဲ့ခါကျတော့ဒီပုံတင်မှုကတော့နည်းနည်းလေးဟိုကြံ့ကြာပြီးမှအမှန်တရားဖြစ်တာပေါ့ကြံ့ကြာမှုအချိန်ပိုပြီးမှပုံတာပေါ့နော်ဒီပုံရစီလည်းပုံများတာပေါ့အဲ့ဒီလိုဖြစ်စဉ်လေးတွေတော့ရှိနေတဲ့အတွက်ကြောင့်မလို့ဒီပုံတင်မှုကတော့ပုံမှန်တိုင်းပြန်ရှိဖို့တော့နည်းနည်းလေးဖြစ်သေးပါတယ်
ကုံသေးတွေအနေနဲ့လည်းလမ်းလုံချုံရေးအနေထားကြောင့်ဂုံစီပို့ဆောင်မှုရပ်တန့်နေတယ်လို့ရွှေလမင်းပဲခွဲဆက်ယုံပိုင်ရှင်ကိုဝင်းသိန်းကပြောပါတယ်
မင်းနေမှုစေတော့လာရေးရတော့ကျွန်တော်တို့ဒီမန်လေးကုန်ပြည်တိုင်းနေနေရတော့စိတ်ကားတွေမတည့်ရဲကြဘူးတော့လည်းရက်တလောက်နီးပါးကိုဖြစ်နေတဲ့သဘောပေါ့နော်သူဆော့ဆော့သာသာသွားရဲကားသမားတွေရောသွားတဲ့ဟာတော့ရှိတယ်ဆိုကြားတယ
်ကုန်သွယ်မှုအတွက်ငွေသွင်းငွေထုတ်ကိစ္စရပ်တွေဆောင်ရွက်နိုင်ဖို့လုံခြုံရေးရအချိန်ပိုင်းနဲ့ဖွင့်လှစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်မူဆယ်တရ၅မှန်ကုန်သွယ်ရေးစုံရဲ့ကုန်သွယ်မှုဟာမြန်မာနိုင်ငံကပို့ကုန်နေဖြစ်တဲ့လေယာဉ်ထွက်ပစ္စည်း၊စံ၊ပဲမျိုးပြောင်းတကြားနဲ့အသစ်သီးဝလံတွေကိုတရုတ်နိုင်ငံကိုတင်ပို့ပြီးသွင်းကုန်ဖြစ်ဓာတ်မြေဩဇာ၊လူသုံးကုန်၊အိမ်သုံးပစ္စည်း၊ဆက်ရံနေရာပစ္စည်းတွေကိုတင်သွင်းရမှာဖြစ်ဆိုရင်ကားစီးရေ200ခန့်သာအသက်ဆင်းရှိနေတယ်လို့ကိုဝင်းသိန်းကပြောပါရတယ်။လက်ရှိမူဆယ်မြို့မှာအခြေအနေတည်ငြိမ်နေပြီလို့ဆိုပေမဲ့လည်းမလေးကညဘက်မှာဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကခုလိုဆက်ပြောပါတယ
်။ညကဖြစ်တဲ့နေရာ3နေရာလောက်ဖြစ်သွားတယ်ဗျနော်။3နေရာလောက်မှာပောက်ကွဲမှုဖြစ်တာပေါ့။ကျွန်တော်တို့6နာရီ40လောက်မှာဒီချိန်နောက်မှာ9နာရီ40မှာဒီချိန်နောက်မှာ10နာရီ5မိနစ်မှာဒီချိန်ပေါ့နော်။ဟိုကျွန်တော်မျိုးနဲ့ဆက်ဆက်တဲ့အစုံပြားရက်ွက်တွေအဲ့လမ်းလုံးတွေမှာဒီပောက်ကွဲမှုတွေဖြစ်တာပေါ့။ခီးကိုက်မှုတော့မရှိဘူးပြ
။လုံခြုံရေးရအပြည့်အဝစိတ်မချနိုင်သေးတဲ့ခြေနေတွေကြောင့်မူဆယ်ဒေသခံပြည်သူတွေအတွက်စိုးရိမ်ထိုင်လာမှုတွေရှိနေစေလို့မူဆယ်မြို့ခံကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကဆိုပါတယ
်ခုကညပိုင်းဆိုရင်တော့နည်းနည်းအဲ့ဒီပြစ်ခတ်တန်နေဟိုပောက်ကွဲမှုညပိုင်းမှာနည်းနည်းကြာကြာနေရပါတယ်အဲ့လိုပြစ်ခတ်တန်နေကြာနေရတဲ့အတွက်ကျွန်တော်တို့ဒေသခံတွေနေရတော့ညပိုင်းဆိုရင်တော့လမ်းပေါ်မှာလူနည်းနည်းနေသွားပါတယ်ဗျခုရင်ထိလန့်ပြီးတော့ဟိုအပြင်သိမထွက်ကြဘူးဖြစ်နေပါတယ်ခင်ဗျ
ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကတိုင်းဒေသနဲ့ကိုင်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးနားဝန်းကျင်ဒေသကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေပြင်တရ9မိုင်နယ်စပ်ကုန်သွယ်ရေးစခန်းကိုပြစ်ခတ်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်တွေပါဝင်လူရှိဦးသေဆုံးပြီးတော့29ဦးဒဏ်ရာရရှိခဲ့ပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံ4000ကျော်ဟာလည်းမူဆယ်မြို့ပေါ်ကဒုက္ခသည်စခန်းခုခုမှာထွက်ပြေးသိမ်းရှောင်နေခဲ့ရပါတယ်လက်ရှိမူဆယ်မြို့ဘက်မှာစည်ရေးချင်းနေအတော်တန်ငြိမ်သက်သွားတာကြောင့်ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ပြီးဖြစ်တယ်လို့တပတ်ခါပိတ်ပင်ထားခဲ့ရတဲ့တရ9မိုင်နယ်စပ်ကုန်သွယ်ရေးစုံကိုလည်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသတပ်ပေါင်းစုတို့အကြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ။